တရုတ်နိုင်ငံရဲ့ cyber internet ဆိုင်ရာတနေ့တစ်ခြားပုံမှုကြီးထွားလာနေပြီးကမ္ဘာမှာထိတ်တဲရောက်လာနေတာကြောင့် American ရွေးကောက်ပွဲတွေကိုနှောက်ယှက်ဖို့ကြိုးပမ်းနေတဲ့ရုရှားနိုင်ငံတက်တော် NDA ကြီးမားကြောင့် American ထိတ်တဲထောက်လှမ်းရရှိသူကပြောဆိုလိုက်ပါတယ်တရုတ်နိုင်ငံရဲ့ချင်းချောက်မှုဟာရည်ရွယ်ချက်ရှိရှိစနစ်တကျနဲ့တည်နေမှုတွေရှိရာကြောင့်ရုရှားလိုနာမည်ပြမဲ့အခြေအနေမျိုးကိုရှောင်လွှဲနိုင်ခဲ့ကြောင်းလည်းအမျိုးသားထောက်လှမ်းဌာနညွှန်ကြားမှုတန်ကုတ်ကပြောဆိုခဲ့တာပါအမေရိကန်ပြည်ကမ္ဘာတဝန်းနိုင်ငံတွေနဲ့အတော်အသင့်တည်ငြိမ်တဲ့ဆက်ဆံရေးကိုခွင့်ကောင်းယူပြီးတရုတ်နိုင်ငံကရှင်ဟုန်ကောင်းကောင်းနဲ့ဆိုက်ဘာစွမ်းရည်ကိုပြည်တွင်းမှာမြှင့်တင်ဖို့ကြိုးပမ်းလာနေတာဆိုရည်ရအကောင်းဆုံးပြဿနာတစ်ခုဖြစ်တဲ့အကြောင်းလဲသတိပေးခဲ့ပါတယ်။ရှင်ချန်းဒေသကမွတ်စလင်တွေပေါ်နှိမ်နေရမှာဆိုက်ဘာစွမ်းရည်ကိုစမ်းသပ်သုံးချမှုတွေရှိကြောင်းလဲပြောဆိုခဲ့တာပါ။ထောက်လှမ်းရရှိရတဲ့လူခွင့်ရေးလှရှာစုတွေကတော့မိသားစုတွေနဲ့ကလေးငယ်တွေပါဝင်တရုတ်ဆိုရကဖန်ဆီးခဲ့တဲ့ဝီဇာနဲ့တခြားမွတ်စလင်တန်းတဲ့ချီရှိမယ်လို့ခန့်မှန်းထားပြီးဒီလူတွေကိုပညာရေးစကန်တွေကိုပို့ဆောင်ပြီးဘာသာရေးနဲ့ယဉ်ကျေးမှုကိုဆွလုပ်ဖို့ဖိအားပေးခံခဲ့ကြရတယ်လို့လဲပြောဆိုထားတာဖြစ်ပါတယ်။အမေရိကန်မျိုးသားထောက်လှမ်းဌာနညွှန်ကြားမှုကတော့တရုတ်ဆိုတာတောင်ရှိသူတွေဟာနိုင်ငံအနောက်မြောက်ဘက်မှာ DNA မျိုးဗီဇနဲ့ဇီဝဗီဇဆိုင်ရာချက်လက်တွေစုဆောင်းမှုပါဝင်အစ်မြင့်ထောက်လှမ်းနေစင်းတွေကိုအသုံးပြုပြီးတရုတ်နည်းပညာကုမ္ပဏီတွေကအထူးကဦးဆောင်နေကြောင်းလဲမနေ့တုန်းကတောင်ကယ်ရိုလိုင်းနားပြည်နယ်ချာစတန်မြို့ကစစ်ဘက်ဆိုင်ရာကောလိပ်မှာကျင်းပတဲ့စိုက်ဘာလုံခြုံရေးညီလာခံမှာပြောဆိုသွားခဲ့ပါတယ်။